အကျန်းဖတ်မှုနဲ့ပတ်သက်နေတဲ့သူတွေကိုခေါ်လုံခွင့်နေထိုင်ခွင့်ပေးထားတဲ့အစအဦးတွေကိုတင်စီမယ်လို့စစ်ကောင်စီအကျန်းဖတ်မှုတိုက်ဖြတ်ရေးဗဟိုအဖွဲ့ကထုတ်ပြန်လိုက်ပါတယ်။အိရှင်နေအနေနဲ့အင်အားနေတဲ့သူတွေနဲ့ပတ်သက်တဲ့အကြောင်းတပ်ဆိုင်ရာအုပ်ချုပ်ရေးမှုဂျုံတွေကိုအတိပေးရမယ်တာဝန်ရှိတယ်လို့စပ်ပြမာလာကိုရနေနေစွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားတာပါ။ဒီထု အဲ့ဒီနေအိမ်ကပ်ခန်းတွေကိုတပ်ပြန်ကြံအဖြစ်သိမ်းဆည်းရမှာဖြစ်တယ်လို့စစ်ဆေးပေါ်ပေါက်ရေးနိုင်ငံတော်ဘဏ္ဍာဖြစ်သိမ်းယူမယ်လို့စစ်ကောင်စီရဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဗဟုအဖွဲ့ကစက်တင်ဘာလ9ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။အရှင်တွေအနေနဲ့ကိုယ့်ရဲ့နေအိမ်ကပ်ခန်းတွေကိုငှားတော့မယ်ဆိုရင်နှောင်းနေသူရဲ့ကိုယ်ရေးအချက်အလက်အထောက်အထားအပြည့်စုံကိုတပ်ဆိုင်ရာအုပ်ချုပ်ရေးမှူးရုံးတွေမှာအစင်းတိုင်ဖို့နဲ့တမျိုးဖြစ်စရာတွေ့ရင်တပ်ဆိုင်ရာကိုချက်ချင်းတရင်ပို့ဖို့တာဝန်ရှိတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။နေအိမ်ကပ်ခန်းတွေမှာနေထိုင်ပြီးအကြမ်းဖက်မှုကျူးလွန်တာတွေ့ရှိရင်နေအိမ်ကပ်ခန်းပိုင်ရှင်မှာလည်းတာဝန်ရှိပြီးတည်ဆဲဥပဒေနဲ့အရေးယူသွားမယ်လို့တတိပြုထားပါတယ်။စစ်ကောင်စီကဩဂတ်လ3ရက်နေ့ကပြင်ဆင်လိုက်တဲ့အကြမ်းဖက်မှုဥပဒေအရအခုလိုအရေးယူသွားမယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။မန္တလေးနဲ့ရန်ကုန်မြို့တွေကနေအိမ်တချို့မှာသူတို့အဆိုအကြမ်းဖက်သမားတွေနေထိုင်စရဲချပြီးလက်နက်ကောင်တပ်ဆိုင်မှုတွေလုပ်ခဲ့ရကိုလည်းစက်တင်ဘာ9ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရန်ကုန်မြို့ဘက်ရထားပေါ်မှာရဲကျက်ဖွဲ့ဝင်9ယောက်တိစုံနေတဲ့တိုက်ခိုက်မှုလုပ်ခဲ့သူတွေရန်ကုန်မြို့နေအိမ်တွေတိုက်ခန်းတွေမှာကာလတူငှားရမ်းနေထိုင်ခဲ့ကြတယ်လို့စစ်ကောင်စီထုတ်ပြန်ချက်မှာပြောထားပါတယ်။တာမျိုးရဲ့နောက်ထပ်ဖြစ်မှာကိုကောက်ွယ်ဖို့အရှင်နေမှာတာဝန်ရှိတယ်လို့အကြမ်းဖက်မှုတိုက်ဖြတ်ရေးဗဟိုအဖွဲ့ကထုတ်ပြန်တဲ့အပေါ်တာမွေမြို့နယ်ကတိုက်ခန်းပိုင်ရှင်တူကတော့မဖြစ်သင့်ဘူးလို့ပြောပါတယ
်။ကျွန်တော်တို့ခန်းနာမျိုးကျွန်တော်တို့ဘယ်လိုလုပ်ပေးရမလဲ။ဘာဖြစ်ကိုမဖြစ်နိုင်တော့တို့ကခိုင်းတာ။လာငားတဲ့သူတွေကျမတို့ကတိတ်ဆိတ်ဖြစ်ပြီးတော့မှကျင်းရပါလေ။တောဆုံကြည့်တော့တို့ဘာလုပ်လဲဆိုတော့ကျမတို့ဘယ်လိုလိုက်ကြည့်တာ။အတက်ကူဖြစ်တယ်ဆိုရင်အင်းနဲ့တိတ်ဆိတ်ရမယ်လူလဲခန်းတာ။အဲတို့ကိုကြီးအချမ်းလိုက်ကိုဖြစ်ပြီးလို့ပြောတာ။ဘာလို့ကိုရွေးချင်တာမျိုးကျမတို့ကတောင်းအောင်။ဟိုတကယ်လို့မင်းတို့ကတို့ကအဲ့ဒါကိုတည်ကြပြီ။အဲ့တော့အခုကျမတို့ကအင်းနဲ့မနာတော့။ငါလည်းမနာရဲ့တော့။မဖြစ်နိုင်တာယူလို့ခိုင်းနေတော့ဥစားကြီးဆို။ကျမတို့ကဘယ်လိုလုပ်ရမလဲဒီ။စိတ်တယ်လို့ရှင်ရဲ့။
မြန်မာနိုင်ငံမှာဆင်အောင်သာရှင်အဆုံးသက်အောင်ခုခံတော်လှန်စစ်ပွဲစတင်နေပြီလို့ဇာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ9ရက်နေ့ကကြေညာထားပါတယ်။ဒီစစ်ပွဲမှာတနင်္ဂနွေလုံးအတိုင်းအတာနဲ့တော်လှန်ကြဖို့လည်းတိုက်တွန်းထားပါတယ်။အခုခုခံတော်လှန်စစ်ပွဲစပြီလို့ကြေညာထားတဲ့အချိန်အခုလိုအိမ်သားတွေအပေါ်သတိပေးချက်ထုတ်တာနဲ့ပတ်သက်လို့တရားလိုတော်ရှိနေတဲ့ဦးကသူ့အမြင်ကိုအခုလိုပြောပါတယ်။ရန်ကုန်မြို့ကဥ
ပဒေမှာဘယ်လိုလဲ။နိုင်ငံပိုင်းအစိုးရကိုမေးဆိုတာပါ။ပါတော့အခုနောက်ပိုင်းလေသူကဒီပြည်ရဲ့ဒီ network တောင်ငါကကြာနေမစွဲတော့အပြင်ဘုတ်ကတည်းကဒီဥပဒေပုံမှန်52နဲ့ဆွဲအဲ့52နဲ့ဆွဲလို့ရှိရင်အခုလည်းပတ်သက်တဲ့စီစီတွေပေါ့တိုက်ခန်းလို့စံမီလို့အိမ်လို့အဲ့လိုမျိုးတွေကြားတယ်အကုန်လုံးကနိုင်ငံပိုင်းဖြစ်သိမ်းပါတယ်ငါကားတဲ့လူတွေတော့ကြားရတဲ့ဆုံးရှုံးတာပေါ့နောက်တော့လည်းသူပြင်လိုက်ပြီးတယ်ဒီဒီပြည်ရဲ့ဩဂုတ်ကတည်းကတက်ပြီးတော့ရံတမုတ်တဲ့ဒီသူ့ကိုပုံမှန်52မှာနောက်ကတက်ပြီးတော့တက်ခန်းပြည်ဒီအစ်စ်ချတိုးလိုက်ပြီးတော့တောက်ခဲမှာဆိုဒီအာပြည်ရဲ့လူကူရဲ့လူကားငါပြည်ရဲ့လူနော်ကိုလက်ခံထားတဲ့လူဖွဲ့ပြည်ရဲ့လူဟိုစီးခံမာရီတုံးနေပြည်ရဲ့လူအဲ့ဒါတွေကဖြတ်ခဲ့ထားတယ်ပြီးရင်အဲ့ဒါတွေကနိုင်ငံမှာတင်းမှုအပြင်းထန်ရှိတာပေါ့တနည်းပြောရင်တော့ဟို NG နဲ့ CDF ကိုရပ်တည်မရအောင်လုပ်တဲ့သဘောပါပဲ
ဩဂတ်လ3ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီစဲအကျန်းဖတ်မှုတိုက်ဖြတ်ရေးဥပဒေကိုချက်တိုးပြင်ဆင်ခဲ့ပြီးဒီထဲမှာအကျန်းဖတ်လုပ်ရတဲ့အတွက်ငွေကြေးထောက်ပံ့သူတရင်ပိုးဖို့ပြက်ကွက်သူတွေကို6နဲ့3နှစ်ကနေ9နှစ်အထိချမှတ်နိုင်တယ်လို့ဖြေဆွက်ခဲ့ပါတယ်။အကျန်းဖတ်အုပ်စုဖွဲ့စည်းဖို့နဲ့အကျန်းဖတ်အုပ်စုတစ်ခုခုမှာပါဝင်လှုပ်ရှားဆောင်ရွက်တာအဖွဲ့ဝင်တွေကိုဖမ်းဆီးရေးယူတာတွေမလုပ်ရအောင်ထိန်ချမ်းတာခိုးလုံပိုးအောင်ခွင့်ပေးတာအစအုံကိုအသုံးပြုခွင့်ပေးတာငွေကြေးထောက်ပံ့တာတနည်းနည်းနဲ့ကူညီတာစုဝေးခွင့်နဲ့စည်းဝေးပြုလုပ်ခွင့်ပေးတာတယူပို့ဆောင်ရေးစီစဉ်ဆောင်ရွက်ပေးတာအပြင်အကြမ်းဖက်လုပ်ငန်းတွေဆောင်ရွက်ရမှာဖြစ်စေတဦးဦးကိုပါဝင်စေဖို့တိုက်တွန်းစီရင်သိမ်းသွင်းတာဝါရဖြန့်လာတဲ့စုဆောင်တာတွေကိုတွေးရှိရင်ထောင်နဲ့ခုနှစ်နှစ်အထိချမှတ်နိုင်တယ်လို့ဥပဒေထဲမှာပြောထားပါတယ်။ဂျန်မိုမျိုးအပါဝင်မျိုးတချို့မှာစစ်ကောင်စီကမြောက်ဘက်အစင်းစစ်ချဖွေတာတွေကိုလည်းမကြာခဏဆိုသလိုလုပ်နေပြီးအစင်းစစ်ချင်းဖမ်းဆီးခံရသူတွေလည်းရှိနေပါတယ်ရှင်။